ပြောင်းရွှေ့ဆိုင်ရာဥပဒေမူကြမ်းကိုမနေ့ကထုတ်ပြန်လိုက်ပြီးတော့လာမယ့်ဇွန်လ၂၀ရက်နေ့မတိုင်ခင်မှာဒီမူကြမ်းနဲ့ပတ်သက်ပြီးဥပဒေကြမ်းရေးဆွဲရေးကော်မရှင်ကိုအကြံပြုစာတွေပေးဖို့အတွက်ကိုလည်းဖိတ်ခေါ်ထားပါတယ်။ဒါပေမဲ့အခုဘာသာကူးပြောင်းရွှေ့ဆိုင်ရာဥပဒေမူကြမ်းရောနိုင်ငံမှာပြဋ္ဌာန်းမှုအကျိုးစားနေတဲ့မျိုးဆောင်ဥပဒေတွေဟာအကန့်အသတ်တွေဖြစ်နေတယ် ူကွေးပြားပြီးတော့အတူရှင်တွဲနေထိုင်မှုဆိုတဲ့ခါမှာတစ်ဖွဲ့နဲ့တစ်ဖွဲ့အပြန်လန်းလေးစားအသိမှတ်ပြုရမယ်ဒါတစ်ချက်ဒုတိယတစ်ချက်ကဒါဘာသာရေးကူးပြောင်းခြင်းဆိုတဲ့ဥစ္စာက human rights ပဲသူတယောက်ရဲ့လွတ်လပ်မှုကိုချုပ်ချယ်လို့တော့မရဘူးသူရဲ့သဘောအရာသူရဲ့ဆန္ဒအရာကူးပြောင်းခြင်းဟာဒီနေ့ခေတ်ကာလမှာဒါကအမှန်အရေးကြီးတယ်ဘယ်သူမှအတင်းအတ္တမလုပ်ပြီးတော့ဘာသာကူးပြောင်းလို့မရအောင်တတိယချက်ကအထူးသဖြင့်အမျိုးသမီးတွေကဒါနဲ့ပတ်သက်ပြီးတော့တော်တော်လေးကန့်ကွက်တယ်။ဒါအမျိုးသမီးရဲ့တနည်းအားဖြင့်လွတ်လပ်မှုကိုပေါ့လေ။ဒါကတနည်းအားဖြင့်နှိမ့်နေဆိုတဲ့သဘော။အဲဒီသုံးတိချက်ပဲပြောချင်တာပါ
။ဒါပြင်ကိုရန်အသိပညာပြန်ပွားရေးကော်မတီရဲ့ဥက္ကဋ္ဌတူဖြစ်တဲ့ဦးစန်းအောင်ကလည်းဒီမူကျမ်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါရစေ
။ဟာလာနိုင်ငံတော်မှာအရင်ဖြတ်ထားခဲ့တဲ့လွတ်လပ်စွာကိုယ်ပွဲယုံကြည်ခွင့်ကိုဒီမူကျမ်းရအသာစီအနောက်ရှစ်ဖြစ်နေမယ်လို့ကျွန်တော်မြင်မိပါတယ်။လူတယောက်ရဲ့ကိုယ်ပွဲယုံကြည်ခြင်းကလွတ်လပ်စွာရှိရမယ်။ဒါကသူ့ရဲ့နှလုံးသားကြီးရာခိစ္စနော်။အဲ့ဒီအိစာတကူကိုကျွန်တော်တို့ကစစ်မယ်စေးမယ်ရှောက်လွားတင်ရမယ်ဗာမယ်ညာမယ်ဆိုတော့အချက်ကအများကြီးရှိနိုင်တယ်ဗျ။နောက်သူတို့ကကျွန်တော်ဖတ်ကြည့်တော့မိခွန်းနေလဲမေးရအောင်မယ်။အာနာပိုင်နေလဲတွေးဆောင်ရအောင်မယ်ဆိုတော့ဒီပေါ်မှာတော့အသာစီတွေအနောက်ရှစ်တွေအဆအဟအသားတွေအဖိတ်ဆို့တွေရှိမယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကဥပမာဗုဒ္ဓဘာသာနေပြီးတော့တခြားဘာသာကိုပြောင်းဖို့လူတယောက်အတွက်ကိုတော့စစ်စင်းတဲ့လူတွေကဗုဒ္ဓဘာသာဖြစ်နေတဲ့အပေါ်မှာတော့နည်းနည်းအသာစီများဖြစ်နေမလားတကယ်လို့အဲ့လိုလုပ်မယ်ဆိုရင်အစ္စလာမ်ဘာသာဝင်တွေရောပါပင်ဆိုရင်တော့တမျိုးပေါ့ဗျာနောက်တစ်ခုဘာသာပြောင်းနေဆိုတာအကြောင်းမျိုးရှိမယ်ပြောင်းမျိုးရှိတဲ့အပေါ်မှာကသူတို့ကဟိုဘက်ဘာသာအကြောင်းကိုလည်းသိရမယ်လေ့လာရမယ်ဆိုတော့တမျိုးကြီးပဲဗျာအဲ့ဒါကြီးကတော့ကျွန်တော်စိတ်ထဲမှာသိမတင်မကြဖြစ်နေတယ်ဗ
ျဒါပေမဲ့မျိုးစောက်ဥပဒေကိုပြဋ္ဌာန်းဖို့စ조사သူတွေကတော့တခြားဘာသာတွေကိုထိခိုက်စေလိုတာမျိုးမဟုတ်သလိုနိုင်ငံအတွင်းမှာရှိနေကြသူအားလုံးကိုအကာအကွယ်ပေးနိုင်ဖို့ဖြစ်တယ်ဆိုပြီးတော့ရှင်းလင်းပြောဆိုထားတာရှိပါတယ်ဒီအပေါ်မှာခရီးအမ်တင်းအောင်ဆရာကြီးဒေါက်တာဦးဝင်းတင်ရဲ့အမြင်ကတော့
ဒါကတော့သူတို့ဘက်ကပြောတာပေါ့လေဒါပေမဲ့တစ်ဖက်အမြင်ကတော့ဖြစ်ရင်သူတို့လူဒီလိုမမြင်ကြဘူးတနည်းအားဖြင့်တော့ဟာအထူးသဖြင့်တော့တူဦးတယောက်ရဲ့လွတ်လပ်မှုကိုဒါထိန်းကုတ်တဲ့သဘောအများကြီးပါတယ်
မနေ့ကထုတ်ပြန်လိုက်တဲ့ကိုကိုရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းနဲ့မှာဘာသာသာသနာကိုအကြီးညိုပြက်အောင်လုပ်တယ်ဆိုရင်ထောင်တန်းငွေတန်းတွေလည်းပါဝင်ပါတယ်အခုဆိုရင်မြန်မာနိုင်ငံကခရီးအနှစ်ချင်းအသင်းတော်တွေအတွင်းမှာခရီးဘာသာရဲ့လက်ထပ်ထိမ်းပြခြင်းဆိုင်ရာဥပဒေကိုလွှတ်တော်အတွင်းမှာဆွေးနွေးနိုင်ဖို့စီစဉ်နေတယ်လို့ဒီမျိုးစောက်ဥပဒေတွေနဲ့ပတ်သက်ပြီးတော့လည်းဒီဆွေးနွေးနေတာတွေရှိပြီလို့လည်းဒေါက်တာဦးဝင်းတင်ကပြောပါတယ
်ဆွေးနွေးပွဲတွေလုပ်နေတယ်ဒါကိုလွှတ်တော်ကနေပြီးတော့ဟာတနည်းအားဖြင့်တော့ဟာဘာသာရေးနဲ့ပတ်သက်ပြီးတော့ပေါ့သူဖြင့် Christian Marriage Act ပေါ့ဒါခရီးယာထိမ်းများဆောင်ရင်းနဲ့ပတ်သက်တော့ဒါလေးနှီးနွယ်နေတယ်။ဒီတော့ဒီကိစ္စတွေပတ်သက်ပြီးတော့အခုဆွေးနွေးပွဲတွေလုပ်နေတယ်နိ။ဆွေးနွေးပွဲတွေလုပ်ပြီးလို့ရှိတော့ဟာလာမယ့်ဒီလွတ်တော်မှာပေါ့ဒီလွတ်တော်မှာလည်းခရီးယာလွတ်တော်ကိုယ်စားလှယ်တွေရှိတယ်လေ။လွတ်တော်ကိုယ်စားလှယ်တွေကတစ်ဆင့်ဇလမ်းမီတလောက်ဖော်ပြဖို့တော့ဒါကြိုးစားနေကြပါတယ်။ဒါတော့အခုကခရီးယာတင်းနုံမြောင်ကောင်စီကဒါတွေကိုလည်းပဲသူတို့စဉ်းစားနေတဲ့အပိုင်းတွေရှိပါတယ်။
ဒါကတော့ခရီးယံတင်းအုပ်ဆရာကြီးဒေါက်တာဦးဝင်းတင်ပါရှင်အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးအဖွဲ့ကတော့ဒီကိုယ်ကိုယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလူဦးရေတိုးပွားနှုတ်ထိန်းညှိခြင်းဆိုင်ရာဥပဒေလက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေစတဲ့မြို့ဆောင်ဥပဒေတွေကိုပြဋ္ဌာန်းပေးဖို့အတွက်နိုင်ငံတော်သမ္မတစီကိုစာရေးသားတောင်းဆိုပါတယ်အဲ့ဒီနောက်မှာတော့သမ္မတဦးသိန်းစိန်ကမြို့ဆောင်ဥပဒေတွေကိုရေးဆွဲပြီးလွှတ်တော်ကိုတင်ပြနိုင်ဖို့အတွက်မြို့ဆောင်ဥပဒေရေးဆွဲရေးကော်မရှင်ကိုပြီးခဲ့တဲ့မတ်လ9ရက်နေ့ကဖွဲ့စည်းပေးခဲ့တာလည်းဖြစ်ပါတယ်ရှင်